မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်လက်ခံရှိအတွက်အစီအစဉ်အလုံးကိုရပ်ဆိုင်ထားပေမဲ့လို့ဒုက္ခသည်တွေတရားမဝင်နယ်စပ်ဖြတ်ကျော်မှုတွေတိုးများလာနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအိမ်တနာထုံးပါဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရှိတဲ့ကော့ဘ်ဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်လို့နှစ်ဖက်အစိုးရအစီအစဉ်နဲ့ရောကိုယ်သဘောဆန္ဒအလျောက်ပြန်ဝင်လာကြသူတွေကိုပါမြန်မာနိုင်ငံကလက်မခံဘဲဆိုင်းငံ့ထားတာပါ။ဒါပေမဲ့လက်ရှိမှာနယ်စပ်ဝင်ပေါက်တွေကနေတဆင့်တရားမဝင်ပြန်လည်ဝင်ရောက်လာကြသူတွေကပိုများလာနေပြီးတော့ဒီလူတွေကိုတပ်ဆိုင်ရာဖမ်းဆီးကိစ္စရေးစခန်းထဲထည့်ထားပါတယ်။အခုဆိုရင်လှဖိုးခေါင်စခန်းမှာတရားမဝင်ပြန်ဝင်လာသူ90ကျော်ကိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးဖို့တိကျစောင့်ကြည့်ထားတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။နယ်စပ်ဝင်ပေါက်တွေကနေတရားမဝင်ပြန်ဝင်လာကြသူတွေကိစ္စနဲ့ပတ်သက်လို့အစိုးရကဘယ်လိုတွေဆောင်ရွက်နေသလဲဆိုတာကိုပြည်သူတွေကိုပွင့်လင်းမြင်သာအသိပေးမှုမရှိသလိုတပ်ဆိုင်ရာမြို့နယ်ရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းပူးပေါင်းဆောင်ရွက်အသိပေးတာမရှိဘူးလို့မောင်နှောမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကပြောပါတယ်။
သူတို့အုပ်ချုပ်ရေးဘက်ကလုပ်တယ်အုပ်ချုပ်ရေးဘက်ကလုပ်တယ်ဆိုတော့ကျွန်တော်တို့ဘယ်လိုလုပ်တယ်ဆိုတော့ကျွန်တော်မပြောဘူးကျွန်တော်စီးရင်တော့တုံလို့မရတဲ့အခြေအနေရှိတယ်ဇတ်တော်ကစလီတောင်စီးရင်မဖြစ်ရှင်တော့ဘူးဘယ်တော့ကစလီကမီဒီယာနဲ့ပြောလို့သူတို့ကနော်ကျွန်တော်သုံးသပ်တာမီဒီယာနဲ့ပြောလို့သူကျွန်တော်ကိုဘယ်နှယောက်ရှိတယ်ဆိုတော့စီးရင်တော့မပေးဘူးကမဖြစ်ရှင်ရဘူးအဲ့လိုပုံစံမျိုးဖြစ်နေဆိုတော့တခါတရှိတခါတွေကတော့အဲ့ COVID-19 နဲ့ပတ်သက်လို့ပိတ်ထတယ်ပိတ်ထတာတော့မှန်တယ်ဒါပေမဲ့လေခုံးဝင်တွေကြတော့သူတို့ဘာလို့မပိတ်တာလဲအတည်ဘူးကဟောအစံလျက်ဖြစ်စရာလည်းအများကြီးရှိတယ်။သူကငွေချေကိုပဲသူကကြီးနေတာကိုကျွန်တော်ကြားပါတယ်ကျွန်တော်ကြားတယ်ဆိုတော့ဒီသူကျွန်တော်ကဒီကတို့ဒီဝင်လာတဲ့လူတွေကျွန်တော်မိတဲ့ဟာကြီးတဲ့အချိန်မှာကျွန်တော်ငွေသုံးပေးပေးရပါတယ်နော်ကတို့စီဘသူပေးရလဲကတို့တွေပေးရပါတယ်ဆိုတော့ကတို့တွေပေးရပါတယ်ဆိုတော့ကတို့တွေကိုသူတို့ဖမ်းရမှာလေဖမ်းရမှာလေအဲ့ငွေသုံးသိမင်းတို့ဘသူပေးလဲမင်းရမှာလေအံမျိုးတွေတော့မမေးဘူးကတို့တွေတော့မဖန်ရည်ဘူးဗျာမဖန်ရည်ဘူးလို့ပဲကျွန်တော်ပြောချင်တယ်ကတို့တွေဖန်ဆိုင်လို့ရှိရင်ကျွန်တော်တကယ်တကယ်သာနိုင်ငံပေါ်မှာသိစ္စာရှိလို့ရှိရင်ကတို့တွေဖန်ရမှာကတို့တွေကစစ်စစ်မင်းမင်းရမှာအဲ့လိုဟာမျိုးတွေတော့သူတို့မလုပ်ဘူးကျွန်တော်ပြည်သူအနေနဲ့ဘယ်လိုယုံကြည်ရမလဲဒီအုပ်ချုပ်ရေးပိုင်းကို
ဥမအောင်ဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရသလိုဒီသက်ခံအုပ်ချုပ်ရေးဖက်ကလည်းဒီအပေါ်ဖြေရှင်းချက်မပေးပါဘူးဒါပေမဲ့လည်းမောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကတော့လက်ရှိမှာတရားမဝင်ဝင်လာသူတွေနဲ့ပတ်သက်လို့နေချဆောင်ရဲတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ်
။ဟိုအချက်မျိုးကလည်းမရတဲ့အပေါက်တွေမှာနေချဆောင်ရဲကသူကဒီလိုမျိုးလုံနေရှိရလေ။အဲ့ဒါကတော့နေချဆောင်ရဲကိုမင်းမရ။အဲ့ဒါကျွန်တော်အဲ့လိုမတွေ့ဘဲနဲ့ရဲရမတွေ့ဘဲနဲ့ရွာကိုရောက်လာပြီးတိရောက်ရောက်လာပြီးတိရောက်အုပ်ချုပ်မှုတွေကနေတရင်ဖို့တဲ့ဟာကျွန်တော်ကွာတင်းလောက်တာ။ဒါကတော့ပြည်ပြည်ဝင်လာတယ်ဝင်လာတဲ့အတွက်ဟိုနေချဆောင်ရဲတပ်ဖွဲ့လုံလုံရေးပို့ပြီးတော့မှစစ်သေးဘူး။နောက်ကျွန်တော်တို့ရွာတွေကိုလည်းတကယ်လို့နေသားဆောင်တွေကနေပြီးတော့စစ်လို့မရတဲ့နေရာတွေလည်းအများကြီးရှိတယ်။လုံလုံရေးမရှိတဲ့နေရာတွေလုံလုံရေးတွေမပြေအောင်ခိုးဝင်လာကြလို့ရွာတွေကိုရောက်ရင်လည်းရွာတွေကနေပြီးတော့အဆွေရမှုတွေနောက်အဆွေမှုတွေတစ်စင်းမှဒီရွာပြည်သူလူထုတွေကိုဒီကိုဗစ်နဲ့ပတ်သက်ပြီးကျွန်တော်တို့ကျန်းမာရေးအသိဉာဏ်များပေးတဲ့ဟာတွေကလုပ်ပြီးသားကျွန်တော်တို့နိုင်ငံတော်နဲ့စပြီးကိုဗစ်နဲ့စလုပ်တယ်ကျွန်တော်တို့ခရိုင်မှာလည်းလုပ်ပြီးသား။
ကိုဗစ်ရောဂါစဖြစ်ကလေးကကျန်းမာရေးနဲ့ပတ်သက်တဲ့အသိပညာပေးတာတွေကိုဆောင်ရွက်ထားတယ်ဆိုပေမဲ့အခုလိုတရားမဝင်ဝင်လာသူတွေရှိနေရင်ရခိုင်ပြည်နယ်မှာရောဂါပိုးကူးစက်မှုကိုထိမနိုင်ပဲစိုးရိမ်စရာအခြေအနေတခုဖြစ်လာနိုင်တယ်လို့ရခိုင်ဒေသခံတို့ကစိုးရိမ်နေပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ကိုဗစ် -19 ရောဂါပိုးတက်ခွဲစံတက်တွေ့ရှိသူ30ကျော်ပြီလို့ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်။ရောဂါပိုးရှိသူတအူးလည်းသေဆုံးခဲ့တယ်လို့ဆိုပါတယ်။အခုဇွန်လ17ရက်နေ့ထိစီးရင်းနေအရဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ရောဂါပိုးတက်ခွဲစံတက်တွေ့ရှိထားသူ 8,000 နီးပါးရှိနေပြီးတော့ရောဂါပိုးတွေ့သူတွေထဲက 1,000 ကျော်သေဆုံးခဲ့ပါတယ်။လက်ရှိအပြင်မြန်မာနိုင်ငံကိုနယ်စပ်ဖြတ်ကျော်ဝင်လာသူတွေထဲက4ဦးမှာရောဂါပိုးစံတက်တွေ့ရှိထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာအစိုးရကတော့အဲ့ဒီဒေသကမွတ်စလင်တွေကိုရိုဟင်ဂျာဆိုပြီးတုံ့နှုံတာကိုလက်မခံပါဘူးရှင်။ကျွန်မအိမ်တနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။